ဟာမတ်စ်တွေဖမ်းဆီးထားတဲ့ထိုင်းနိုင်ငံသားတချို့ပြန်ပြီးတော့လွတ်မြောက်လာပြီဆိုတဲ့သတင်းကျမတို့အခုသတင်းကြေညာနေတဲ့အချိန်မှာပဲနိုင်ငံတကာသတင်းတချို့မှထွက်ပေါ်နေပါဗါရယ်အစ္စရေးနဲ့ဟာမတ်စ်စစ်သွေးကြအဖွဲ့တွေကြားအပြစ်ခတ်ရက်စဲပြီးတော့တစားကန်တွေပြန်ပြီးတော့လွတ်ပေးမယ်ဆိုတဲ့သဘောတူညီချက်အရပြန်လွတ်လာမယ့်ထဲမှာထိုင်းနိုင်ငံသားတွေပါမပါဆိုတာကိုမသေချာသေးဘူးလို့ထိုင်းဆိုရဘက်ကတော့အစောပိုင်းတုန်းကပြောကြားထားပါဗါရယ်ပြန်လွတ်လာမယ်ဆိုရင်ထိုင်းနိုင်ငံကိုပြန်ခေါ်ဖို့အသင့်ပါလို့ထိုင်းနိုင်ငံသားရေးဝန်ကြီးဖမ်ဘရီဘာဒါနူခါရာကအစောပိုင်းတုန်းကအခုလိုပြောကြားပါဗါရယ်
มาว่าจะมีการปล่อยตัวประกันเนี่ยถึงตัวประกันชาวไทยนะครับ
ထိုင်းနိုင်ငံသားကြီးဝန်ကြီးပြောကြားသွားတာကတော့ထိုင်းနိုင်ငံသား23ဦးကိုပြန်လွတ်နိုင်ခြင်းရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတယ်။ဒါကိုတော့ထိုင်းနိုင်ငံသားကြီးဝန်ကြီးဌာနအနေနဲ့အတည်ပြုလို့မရသေးဘူး။သတင်းမီဒီယာတွေရဲ့သတင်းရင်းမြစ်တွေကနေတက်ရိုက်လာတဲ့သတင်းဖြစ်ပေမဲ့ထိုင်းဆိုရကိုတရားဝင်အကြောင်းကြားတာမျိုးမရှိသေးပါဘူးလို့ပြောသွားတာဖြစ်ပါတယ်။ Hamas အဖွဲ့ကထိုင်းတစားကန်ဘသူကိုမဆိုလွတ်ပေးလာရေးချက်ချင်းလက်ခံမှုထိုင်းဆိုရအနေနဲ့အပြည့်အဝအသိပြင်ထားပြီးလို့လည်းပြောပါတယ်။ထိုင်းတစားကန်တွေပြန်လွတ်မြောက်လာရေးအီရန်ဆိုရအပါအဝင် Hamas အဖွဲ့နဲ့အဆက်ဆက်ရှိတဲ့အဆိုရတွေနဲ့ထိုင်းဆိုရအနေနဲ့ဆက်သွယ်ပြီးတော့စူးစမ်းနေပါတယ်လို့လည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ရှင်။